မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ21ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောက်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်မဲ့တင်ဒီထဲမှာတော့ American ခြေဆိုင် Story သတင်းစာဆရာတက်ခံရတဲ့လုံရကျောင်း Story ကိုကြောခိုင်းမယ်ဆိုရင်စိုးရတဲ့အမှားတစ်ခုဖြစ်လိမ့်မယ်လို့သမ္မတ Donald Trump ကသတိပေးပါတယ်။အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌဖြစ်တောင်ကိုရီးယားနိုင်ငံသားကင်ဂျွန်ယန်ကိုထွေထွေညီလာခံမှာဒီနေ့ပဲရွေးချယ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ညနေပိုင်းသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေတာကိုအထူးသတိပြုမိတယ်ဆိုတာဒေါက်ဆန်းစုကြည်ကအတိအမှတ်ပြုပြောဆိုလိုက်ပါတယ
် Serious challenges remain and clashes continue to break outbetween the Tamador and the ethnic arm organization
နေပြည်တော်မှာဒီကနေ့စတင်ကျင်းပတဲ့အမျိုးသားပြည်နယ်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအခမ်းအနားမှာပြောသွားတာပါ။သတင်းပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒါအပြင်မြန်မာနိုင်ငံရဲ့အလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်မှုအခြေအနေအမျိုးသမီးတွေပုံမပါဝင်ခွင့်ရခြင်းအပြင်ဘယ်လိုကောင်းကျိုးတွေရနိုင်မလဲဆိုတဲ့အကြောင်းနဲ့အတူ American အခြေစိုက် Saudi သတင်းစာဆရာအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီး American နဲ့ Saudi Arabia ဆက်ဆံရေးအပေါ်ဘယ်လိုတည်ရောက်မှုရှိပါမလဲစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင်။
American ခြေဆိုင် Sorry သတင်းစာဆရာတက်ခံခဲ့ရတဲ့လူရဲ့ကြောင့် Sorry နိုင်ငံကိုကြောခံခဲ့မယ်ဆိုရင်စိုးရတဲ့အမှားတစ်ခုဖြစ်လိမ့်မယ်လို့သမ္မတ Donald Trump ကသတိပေးလိုက်ပါတယ်။အမျိုးသားလူညွန်ရေးနဲ့အကျိုးစီးပွားတွေကလူခွင့်ရေးပေါ်စိုးရိမ်မှုတွေထက်ပုံမကြီးမားတဲ့အကြောင်းလဲကျေးဇူးတော်နဲ့အားလိုက်ရတဲ့အတွက်မထောက်ခွာခင်မှာပဲသမ္မတကအင်ပြီတော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ Sorry နဲ့အတူဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းလဲသမ္မတ Trump ကကြေညာပါတယ်။ Sorry နိုင်ငံရဲ့ UN ပေါ်ဆန့်ကျင်တဲ့ရည်တည်ခြင်းနဲ့ American စစ်ပစ္စည်းတွေကိုဝယ်ယူမှုတွေကြောင့် American မှာအလောက်ကန်ထောင်ထောင်ချီရရှိနေပြီးဒေါ်လာတန်ပေါင်းထောင်နဲ့ချီရင်းနှီးမြှုပ်နှံမှုတွေရှိနေတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ရုရှားနဲ့တရုတ်နိုင်ငံတွေအလားတူခွင့်ရမျိုးမရနိုင်တဲ့အကြောင်းနဲ့ Sorry နိုင်ငံနဲ့ဆက်ဆံရေးပြပြခဲ့ရင်ရင်းနှီးစည်းတွေတက်လာနိုင်တဲ့အကြောင်းလဲသမ္မတ Trump ကသတိပေးပါတယ်။ Sorry နဲ့ဆက်ဆံဖြတ်ပြီးကမ္ဘာစီးပွားရေးနဲ့အမေရိကန်ရဲ့စီးပွားရေးကိုထိခိုက်စေမဲ့အထိပ္ပယ်မဲ့တဲ့လုပ်ရမျိုးကိုလုံးဝမဟုတ်ကြောင်းလဲပြောဆိုသွားခဲ့တာပါ။တူရကီနိုင်ငံက Sorry ကောင်စစ်ဝင်ရုံးမှပြပရောက်တင်းစားဆရာဂျမဲခါရှောက်ကြီးအသက်ခံရမှုကို Sorry အရှင်မင်းသားမိုဟာမက်ဘင်ဆာမင်တီကောင်းတီထားတာမျိုးဒါမှမဟုတ်ရင်လည်းအမေပေးခိုင်းစေတဲ့အကြောင်းအမေရိကန်ဘိုးထောင်လိုင်းအေဂျင်စီ CIA ကစုံစမ်းလေ့လာတုံ့တက်ထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မေးမြန်းရမှာတော့သိရင်လည်းသိနိုင်တယ်လို့သိချင်မှလည်းသိလိမ့်မှာဖြစ်ပြီးအတိအကျမပြောနိုင်တဲ့အကြောင်းသမ္မတ Trump ကသတင်းတောက်တွေကိုတုံ့ပြန်ခဲ့ပါတယ်။အော်တိုဝါနေ့ရက်နေ့က Sorry သတင်းစာဆရာအသက်ခံရမှုနဲ့ပတ်သက်ပြီး Sorry နိုင်ငံပေါ်ပြင်းပြင်းထန်ထန်အရေးမြင်ဖို့ဆုံးဖြတ်ခဲ့တာသူ့ရဲ့ကိုယ်ပိုင်စီးပွားရေးအကျိုးစီးပွားနဲ့မသက်ဆိုင်တဲ့အကြောင်းလည်းသမ္မတ Trump ကပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကနေနေရရင်ကိုပြန်ပို့ဖို့အတွက်6လကြာဖမ်းဆီးထိန်းသိမ်းခံထားတဲ့အီရတ်နိုင်ငံသား100လောက်ကိုအမေရိကန်အစိုးရအနေနဲ့ပြန်လွှတ်ပေးဖို့ဖက်ဒရယ်တရားသူကြီးတဦးကအမိန့်ချမှတ်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမမှန်မကန်တင်ပြမှုအစိုးရရဲ့မစင်မကျင်လုပ်ရအဖြစ်တရားသူကြီးမတ်ဂိုးစမစ်ကတုံ့နှုံပြောဆိုပြီးအစိုးရကိုအပြစ်တင်ပါတယ်။မိသားစုတွေလည်းတကွဲတပြားဖြစ်ရတယ်လို့တရားသူကြီးကပြောဆိုပြီးဒီလူတွေကိုဆက်ပြီးဖမ်းဆီးထားဖို့ခိုင်မာတဲ့အကြောင်းပြချက်မရှိရင်ရက်30အတွင်းပြန်လွှတ်ပေးဖို့ကိုလည်းအမိန့်ချပါတယ်။မမှန်မကန်တင်ပြမှုအတွက်အစိုးရအပေါ်ပြစ်ဒဏ်ခတ်မယ်လို့လည်းတရားသူကြီးကပြောပါတယ်။တရားရေးဌာနဘက်ကတော့ဒီအပေါ်မှာမှတ်ချက်မပေးပါဘူး။ဖမ်းဆီးခံထားတဲ့အီရတ်နိုင်ငံသားတွေအရေးဆောင်ရွက်ပေးနေတဲ့ American Civil Liberty Union ကတော့အစိုးရအနေနဲ့တာဝန်ခံရမယ်လို့ပြောပါတယ်။အမေရိကန်မှာနေထိုင်ခွင့်ရထားပြီးပြစ်မှုကျူးလွန်မှုတဲ့ရာဇဝင်ရှိသူအီရတ်နိုင်ငံသားတွေနဲ့နေထိုင်ခွင့်ဗီဇာသက်တမ်းကျောင်းနေသူတွေကိုပြီးခဲ့တဲ့နှစ်ကစလို့သမ္မတဒေါ်နယ်ထရန့်အစိုးရကစပြီးတော့ဖမ်းဆီးခဲ့တာပါ။အီရတ်ဘက်ကဒီလူတွေကိုလက်မခံလို့တော့ကြောင်းမဆုံးဖြတ်ခင်မှာပဲ၈ဦးကိုထားနေပြန်ပို့ခဲ့ပါတယ်။အီရတ်အစိုးရဘက်ကသဘောထားပြောင်းလာအောင်နားချစည်းုံတာမရှိပဲအမေရိကန်လွှဲမှုကြီးချက်ရေးတာဝန်ရှိသူတွေကအီရတ်နိုင်ငံသားတွေကိုမူရင်းနိုင်ငံကပြန်လက်ခံဖို့သဘောတူကြောင်းကြေညာချက်ကိုလက်မှတ်ထိုးခဲ့တာလို့လည်းတရားသူကြီးကပြောပါတယ်။ဒီကာလမှာတော့အီရတ်နိုင်ငံသားတွေကိုနေရာရင်ပြန်ပို့ဖို့အတွက်ရှင်းရှင်းလင်းလင်းမရှိဘူးလို့လည်းတရားသူကြီးကမနေ့အင်ကာနီမှာရေးသားခဲ့တာပါ။ဖမ်းခံထားရတဲ့အီရတ်တချို့ကတော့သူတို့ကိုနေရာရင်ပြန်ပို့ရင်ဖိနှိပ်ခံရမယ့်အရေးစိုးရိမ်တယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။
ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌဖြစ်တောင်ကိုရီးယားနိုင်ငံသားကင်ဂျွန်ယန်ကို ထရင်းကြီးလက်ကမှဒီနေ့ပဲရွေးချယ်လိုက်ပါတယ်။ရာယီဥက္ကဋ္ဌတောင်းယူထားတဲ့ကင်မှာဥက္ကဋ္ဌသည်ဖြစ်ကြံနေသေးတဲ့နှစ်နှစ်ကိုတောင်းယူသွားမှာဖြစ်တဲ့အကြောင်းလဲအင်တာပိုကပြောပါတယ်။သူမတန်ခင်အင်တာပိုအကြီးအကဲဖြစ်တောင်းယူခဲ့တဲ့တရုတ်နိုင်ငံသားမန်ဟောင်ဝေကတော့ပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းမှာတရုတ်နိုင်ငံကိုအလဲပတ်ပြန်ချင်းရုတ်တရက်ပြောင်းဆုံးသွားပြီးနောက်ပိုင်းမှာတော့လက်စားမှုဆွဆွချင်းနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းလဲသတင်းတွေထွက်ပေါ်ခဲ့တာပါ။ဥက္ကဋ္ဌဖြစ်လာတဲ့ကင်ကိုတော့မဲခွဲဆုံးဖြတ်ခဲ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအခိုင်အမာထောက်ခံမှုပေးခဲ့ပါတယ်။အင်တာပိုမှာပါဝင်နေပြီးဥပဒေကိုလေးစားလိုက်နာတဲ့နိုင်ငံတွေနဲ့ဖွဲ့စည်းတွေအနေနဲ့ကမ္ဘာမှာအရေးအကြီးဆုံးတရားဥပဒေစိုးမိုးရေးဖွဲ့စည်းရေးကိုဥဆောင်မှုပေးဖို့ယုံကြည်အားကိုးလောက်ပြီးခိုင်မာတည်ကြည်မှုရှိတဲ့သူကိုရွေးချယ်ဖို့လိုအပ်ကြောင်းလဲဝန်ကြီးပွန်ပီယိုကတိုက်တွန်းခဲ့တာပါ။အင်တာပိုရဲ့ဒေါက်တာတွေကတယောက်ဖြစ်တဲ့လက်စနာပရိုကိုချောဟာအကြီးအကဲဖြစ်လာနိုင်သူတူဖြစ်အများကယူဆထားပေမဲ့ဒီနေ့မဲရက်လည်းအရာတောင်ကိုရီးယားနိုင်ငံသားကင်ဖြစ်လာတဲ့အတွက်လည်းအားအသင့်စရာဖြစ်ခဲ့ရပါတယ်။ရုရှားနိုင်ငံကိုဝေဖန်သူတွေကတော့အင်တာပိုအကြီးအကဲဖြစ်ရုရှားနိုင်ငံသားကိုခန့်လိုက်မယ်ဆိုရင်အဖွဲ့ထဲမှာနိုင်ငံရေးအရာသဘောထားကွဲစရာတွေပေါ်လာနိုင်တဲ့အကြောင်းထောက်ပြနေကြပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းတော်မီလောင်ကျွမ်းမှုမှာတည်ဆုံသူ81ယောက်ရှိခဲ့ပြီးအခုချိန်မှာတော့တာဝန်ရှိသူတွေနဲ့ဒေသခံတွေသူတို့ရဲ့မိသားစုဝင်တွေမိတ်ဆွေတွေကိုရှာဖွေနေကြပါတယ်။လူပေါင်း900နီးပါးပျောက်ဆုံးနေဆဲဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။တရားဝင်ပျောက်ဆုံးသူစီးရင်ကတရက်နဲ့တရက်ရာနဲ့ချီကွဲပြားမှုရှိနေရတယ်လို့ဆိုတဲ့အပေါ်မှာလေးလာသူတွေကြားနားမလည်နိုင်ဖြစ်နေရပြီးတရားဝင်ပျောက်ဆုံးသူစီးရင်အပေါ်တန်တရားနဲ့တုံ့ပြန်မှုတွေလည်းရှိနေပါတယ်။သတင်းဘက်ကုန်ပိုင်းအတွင်းမှာပဲပျောက်ဆုံးသူအရေအတွက် 1,200 ထိဖြစ်ခဲ့ပြီးတဲ့နောက်အခုအရေအတွက်ကိုရော့ချလာခဲ့တာဖြစ်ပါတယ်။ပျောက်ဆုံးသူအရေအတွက်အတက်အကျဖြစ်နေရတာကတရားဝင်ရေးတွက်မှုထက်အကြမ်းဖျင်းခံမှန်းတွက်ချက်ခဲ့တာကြောင့်ဖြစ်ပါတယ်။ဒေသဆိုင်ရာရဲဌာနကမိစလောင်ကလေးကလက်ခံရရှိခဲ့တဲ့အရေးပေါ်နံပါတ် 911 ခေါ်ဆိုမှုအလုံးကိုပျောက်ဆုံးသူတွေအဖြစ်စရင်ပြုစုထားတာဖြစ်ပါတယ်။
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးစီမံခန့်ခွဲမှုပေါ်မဲဆန္ဒရှင်အများစုကသဘောကျတဲ့အကြောင်းကွနစ်ပက်တက်တိုရဲ့စစ်တမ်းတက်ကဖော်ပြပါရယ်စစ်တမ်းကောက်ယူသူစုစုပေါင်းရဲ့53ရာခိုင်နှုန်းကထောက်ခံမှုပေးတဲ့အကြောင်းတွေ့ရှိရတဲ့အတွက်သမ္မတရဲ့စီးပွားရေးစီမံခန့်ခွဲမှုပေါ်သဘောကျလက်ခံမှုနှုန်းကဒီချိန်မှာအမြင့်ဆုံးလည်းဖြစ်ခဲ့တာပါ52ရာခိုင်နှုန်းကတော့သမ္မတရဲ့ဆောင်ရွက်ချက်တွေကိုလက်မခံကြောင်းသဘောထားပေးပါရယ်ဒါပေမဲ့လည်းစစ်တမ်းမှာပါဝင်သူ54ရာခိုင်နှုန်းကတော့သမ္မတတာဝန်ထမ်းဆောင်မှုပေါ်မှာလက်မခံကြောင်းသဘောထားပေးခဲ့ကြပြီး57ရာခိုင်နှုန်းကသာသမ္မတကတာဝန်ကျေတယ်လို့ယူဆထားတာပါနိုင်ငံခြားမူဝါဒရေးရနဲ့ပတ်သက်လို့လေ52ရာခိုင်နှုန်းကသာသမ္မတရဲ့လိုရက်တွေကိုထောက်ခံပြီး53ရာခိုင်နှုန်းကတော့ဆန့်ကျင်ကြပါတယ်စစ်တမ်းမှာသဘောထားပေးခဲ့ကြတဲ့မဲဆန္ဒရှင်တွေက40ရာခိုင်နှုန်းကျော်ကသမ္မတရဲ့လူမှုကြီးကြပ်ရေးဆိုင်ရာကိစ္စတွေကိုကန့်တွယ်ပုံတွေပေါ်လက်ခံထားတယ်လို့56ရာခိုင်နှုန်းကတော့လက်မခံကြောင်းသဘောထားပေးထားတာပါလူမျိုးရင်းနဲ့ပတ်သက်တဲ့ကိစ္စတွေမှာလည်းသမ္မတရဲ့ဆောင်ရွက်ပုံတွေကိုအများစုကဆန့်ကျင်ကြပါတယ်လူမျိုးရင်းနဲ့ပတ်သက်လို့သမ္မတရဲ့ဆောင်ရွက်ချက်တွေပေါ်မဲဆန္ဒရှင်35ရာခိုင်နှုန်းကသာထောက်ခံပြီး59ရာခိုင်နှုန်းကစန့်ကျင်ကြောင်းလဲစစ်တမ်းကတွေးရှိခဲ့ပါတယ်
။ကင်ညာနိုင်ငံကန်ယိုဒန်ဒေသမှာအီတလီနိုင်ငံသားအကူအညီပေးရေးဝန်ထမ်းတဦးကိုလက်နက်ကင်တွေကဖမ်းဆီးခေါ်ဆောင်သွားပြီးလူတချို့လဲဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကဒီကနေ့ပုံထုံးနေ့မှာပြောပါတယ်။ကီလီဖီခရိုင်တွင်းကချက်ကမာကုန်းတွယ်ရေးစင်တာမှာမနေ့အင်္ဂါနေ့ည8နာရီလောက်မှာတိုက်ခိုက်သူတွေကမြင်မြင်ရပစ်ခတ်ခဲ့ကြပြီးလူ9ဦးလောက်ဒဏ်ရာရခဲ့တာလို့ရဲချုပ်ကပြောဆိုပါတယ်။ဖန်စီခေါ်ဆောင်ခံရတဲ့အကူအညီပေးရေးဝန်ထမ်းကတော့အသက်23နှစ်အရွယ်အီတလီအမျိုးသမီးတဦးဖြစ်တယ်လို့လည်းရဲချုပ်ကပြောပါတယ်။ဗိုင်းရွယ်ချက်နဲ့တိုက်ခိုက်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမရှိသေးသလိုတိုက်ခိုက်သူတွေကဘယ်သူတွေလဲဆိုတာလည်းမသိရသေးတဲ့အကြောင်းရဲချုပ်ကပြောပါတယ်။ကင်ညာကန်ယူဒန်တလျှောက်နိုင်ငံခြားသားတွေကိုပြန်ပေးဆွဲဖမ်းဆီးမှုတွေကိုဆိုမာလီယာနိုင်ငံအခြေဆိုင်အစ္စလာမစ်စစ်သွေးကြွတွေလုပ်နေတာလို့အရင်ကတော့ပြစ်တင်ပြောဆိုကြပါတယ်။နိုင်ငံခြားသား၄ဦးပြန်ပေးဆွဲခံခဲ့ရပြီးတဲ့နောက်မှာတော့အယ်ရှာဘတ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက်2011ခုနှစ်တုန်းကကင်ညာတပ်တွေကိုဆိုမာလီယာကိုဆေးလွတ်ခဲ့ရတာလို့လည်းကင်ညာအစိုးရကပြောပါတယ်။ကင်ညာအပန်းဖြေကျွန်းတစ်ခုကနေပြန်ပြီးဆွဲခံရသူတွေတဲကကင်ဆာရောဂါသည်ပြင်းထန်အမျိုးသမီးတဦးကတော့ဆိုမာလီယာနိုင်ငံမှာဖမ်းခံထားရတုန်းမှပဲကွယ်လွန်ခဲ့ရတာပါ။အခုလိုပြန်ပြီးဆွဲခံရမှုတွေကြောင့်ကမ္ဘာလက်ခီးသွားလုပ်ငန်းအပေါ်ထိခိုက်စေတာကြောင့်လဲ စစ်သွေးကြွတွေကိုချေမှုန်းရေးကင်ညာဘက်ကဆိုမာလီယာတပ်တွေကိုဆေးလွတ်ထားတာဖြစ်ပါတယ်။အယ်ရှာဘတ်စစ်သွေးကြွတွေကတော့ဆိုမာလီယာနိုင်ငံတွင်ကင်ညာတပ်တွေချထားမှုကိုလက်တုံပြန်လာလို့ပြောဆိုပြီးကင်ညာနိုင်ငံတွင်မှတိုက်ခိုက်နေတာဖြစ်ပါတယ်ရှင်
။အာဖဂန်နိုင်ငံကဘုံမြို့မှာလူပေါင်းဒါဇင်နဲ့ချီတည်ဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့နိုင်ငံတော်ဝမ်းနည်းပူဆွေးခြင်းထိမ့်မှတ်ဖြစ်နေကျင်းပနေကြပါတယ်။မနေ့ကကဘုံမြို့မှာအစ္စလာမ်ဘာသာလေးလာစီးပွားသူတွေစုဝေးပြီးအက်ခံပွဲကျင်းပနေတော့အသေးခံဘုံခွဲသမား2ဦးရဲ့တက်ခတ်မှုကြောင့်လူပေါင်း50ကျော်တည်ဆုံးခဲ့ရတာပါ။တက်ခတ်မှုကြောင့်လူ80ကျော်ဒဏ်ရာရတဲ့အကြောင်းလဲပြည်ထောင်ဝန်ကြီးဌာနကပြောပါရယ်။ထိခိုက်ဒဏ်ရာရသူတွေကဆေးရုံကိုပို့ဆောင်ခဲ့သူတွေထဲမှာအနည်းဆုံး24ယောက်ကဒဏ်ရာပြင်းထန်လွန်ကြောင်းလဲကျန်းမာရေးဝန်ကြီးဌာနက VOA ကိုပြောဆိုထားတာပါ။အာဖဂန်သမ္မတအရှရက်ကာနီကလည်းအကြီးတန်းတဲ့တက်ခတ်မှုဖြစ်နေပြစ်တင်ရှုတ်ချပါရယ်။တာလီဘန်အဖွဲ့ကတော့သူတို့လက်ချက်မှုကြောင့်ငြင်းဆန်ထားပြီးတက်ခတ်မှုအပေါ်မှာလဲပြစ်တင်ရှုတ်ချထားတာပါ။
အိန္ဒိယနိုင်ငံအရှေ့ပိုင်းမှာခီးတဲ့တင်ဘတ်စကားတစ်စင်တံတားပေါ်ကနေရေမရှိတဲ့မြစ်ထဲကိုထိုးကျသွားခဲ့တာမှာအနည်းဆုံး12ဦးသေဆုံးပြီးတော့50လောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မနေ့အင်္ဂါနေ့ညနေခင်းမှာကက်တက်မြို့ထဲသွားနေတဲ့ခီးတဲ့တင်ဘတ်စကားရှိမှာကျွဲတကောင်ရုတ်တရက်ရောက်ချလာတာကြောင့်ကားသမားလည်းရုတ်တရက်အငိုက်မိပြီးအခုလိုဖြစ်ခဲ့ရတာလို့ရဲကပြောပါတယ်။ကားမတော်တဆမှုဖြစ်ပြီးပြီးချင်းမှာပဲဒဏ်ရာရသူတွေကိုဆေးရုံပို့နိုင်ဖို့အရေးပေါ်တုံ့ပြန်ကင်တွယ်ရေးတာဝန်ရှိသူတွေကဆောင်ရွက်ခဲ့ကြတာမှာတော့ဒေသခံတွေကလည်းဝိုင်းဝန်းကူညီခဲ့ကြပါတယ်ရှင
်။ဘုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငင်ထိုက်တို့ပြောပြပေးကြတာပါ။အခုလွှင့်နေတဲ့ Radio Dial ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါရဲ့ရှင်။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်တဲ့တွင်လွှာတဲ့ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေတာကိုအထူးသတိပြုရဲလို့ဒေါက်ဆန်းစုကြည်ကအတိအမှတ်ပြုပြောဆိုပါရယ်ဒီအချက်ကိုတိုင်းသားခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေကလည်းလက်ခံသဘောတူပြီးငြိမ်းချမ်းရေးအတွက်အားလုံးမှတာဝန်ရှိကြောင်းနဲ့ထောက်ခံဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုပါရယ်နေပြည်တော်မှာဒီကနေ့အစတင်ကျင်းပတဲ့အမျိုးသားပြည်လဲတည်မြဲရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအခမ်းအနားအတွင်းအဲ့ဒါလို့ပြောသွားကြတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့မြန်မာနိုင်ငံမှာအမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချမ်းရေးထွန်းကားဖို့အတွက်ဘာသာပေါင်းစုံငင်းချမ်းရေးဆွေးနွေးပွဲကိုဒီကနေ့နိုဝင်ဘာလ22ရက်နေ့ကစတင်ပြီးနေပြည်တော်မှာနှစ်ရက်ကြာကျင်းပနေတာဖြစ်ပါတယ်။ဒီဆွေးနွေးပွဲအဖွဲ့မိန်ကောမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကငင်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေတာကိုအတိအမှတ်ပြုပြောကြားသွားပါတယ်
။ Serious challenges remain and clashes continue to break out.between the Tamado and the ethnic arm organization
ဆိုရင်ဘွယ်အခြေအနေကြီးရှိနေသေးပါအစိုးရနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေသလိုတိုင်းနာလက်နက်ကိုင်အဖွဲ့တွေကြားမှာလည်းတိုက်ပွဲတွေကဆက်ဖြစ်နေသေးပါဒီအခြေအနေတွေအပေါ်ကျမတို့မပြတ်သတိပြုထားပြီးဆွေးနွေးပြောဆိုတာစိတ်ဆက်ညှိနှိုင်းတာအပြန်အလှန်ယုံကြည်မှုနားလည်မှုတို့ကိုတည်ဆောက်ရေးခိုင်မာတဲ့တန်ဋိဌာန်ကြိုးပမ်းအားထုတ်မှုတွေကနေတဆင့်ဖြည့်ရှင်းဖို့ရည်ရွယ်ထားပါတယ
်ရခိုင်ပြည်နယ်မှာအမျိုးသားပြန်လည်တင်ပြရေးအတွက်လည်းဆောင်ရွက်နေတဲ့အကြောင်းနဲ့ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရကဦးစားပေးဆောင်ရွက်နေကြောင်းထည့်သွင်းပြောကြားပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတဲကကင်းအမျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကလည်းငင်းချမ်းရေးရရှိဖို့အတွက်အခက်အခဲတွေစင်ခေါ်မှုတွေရှိနေတာကိုလက်ခံပြီးအားလုံးပါဝင်ဆောင်ရွက်ဖို့အရေးကြီးကြောင်းပြောဆိုပါတယ
်လူမျိုးရေးအရာဖြစ်စေဘာသာတရားအရာဖြစ်စေမိသက်ကိုပင်ကွဲနေပါစေကျွန်တော်တို့နိုင်ငံရဲ့ငင်းချမ်းရေးအတွက်အားလုံးမှာတာဝန်ရှိကြပါတယ်တိုင်းသားပြည်သူတရားလုံးကလိုလားတဲ့ဒီမိုကရေစီအရေးကြီးလည်းကောင်းဖေရအရေးကြီးလည်းကောင်းငြိမ်းချမ်းမှုမရှိဘဲနဲ့ပြန်နိုင်မှာမဟုတ်ဘူးအားလုံးတတိပြုကြရမှာဖြစ်ကြောင်းကြောချရင်ညီကုန်းချုပ်ပါရယ
်မြန်မာနိုင်ငံကက်သလစ်ဂိုင်းချုပ်ဆရာတော်ကာဒီနယ်ချားစ်ဘိုကလည်းမြန်မာနိုင်ငံဟာကမ္ဘာအလယ်မှာစိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပြီးအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ထောက်ခံကြောင်းအခုလိုထည့်သွင်းပြောကြားပါတယ
်။အရေးကြီးဆုံးကတော့အများပြည်သူအားလုံးအတွက်ဖွံ့ဖြိုးတိုးတက်မှုနဲ့တာယာဝါပြောရေးကိုစောင့်တည်ပေးဖို့ငြိမ်းချမ်းရေးကိုရှာဖွေရမှာဖြစ်ပါတယ်။ကျွန်တော်တို့ဘာသာတရားပေါင်းစုံအနေနဲ့ကမ္ဘာတိုင်းပြည်များရဲ့ချင်းမြေသုံးသပ်ကျမများကွဲပြားကြပေမဲ့နိုင်ငံတော်အစိုးရရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုများကို အပြည့်အဝထောက်ခံအားပေးပါတယ
်ရေရှည်တည်နှံ့ခိုင်မြဲတဲ့ငင်းချဲရေးရရှိဖို့ဆိုရင်အမျိုးသမီးတွေကိုငင်းချဲရေးလုပ်ငန်းစဉ်ရဲ့အဆင့်အသီးသီးမှာပါဝင်ဖို့လိုအပ်ကြောင်းလည်းထောက်ပြပါတယ်နေပြည်တော်မှာကျင်းပတဲ့ဘာသာပေါင်းစုံညီချင်းရေးဆွေးနွေးပွဲကိုဘာသာရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေတမ်ဘောဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်တိုင်းသာလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေနဲ့အတူနိုင်ငံတကာတန်တမန်တွေကုလသမဂ္ဂကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်
။ကိုမိုးစော်သတင်းပေးပို့ထားတာပါအခုဆက်ပြီးလက်ရှိငင်းငင်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်မှုအခြေအနေနဲ့ပတ်သက်လို့တွေ့ဆုံမေးမြန်းခန်းကိုနှားဆင်ရပါမယ်။မြန်မာနိုင်ငံရဲ့လက်ရှိငင်းငင်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်မှုအခြေအနေအမျိုးသမီးတွေပုံမပါဝင်ခွင့်ရခြင်းအပြင်ဘယ်လိုကောင်းကျိုးတွေရနိုင်မလဲ။စာရာတွေနဲ့ပတ်သက်ပြီးအမျိုးသမီးများအဖွဲ့ချုပ် WLB ရဲ့မူဝါဒရေးရာဦးဆောင်အဖွဲ့ဝင်တဦးဖြစ်သူမတ်မီမီကိုရန်ကုန်မြို့မှာ WLB ကအစီအစဉ်ကျင်းပနေတဲ့ငင်းငင်းရေးလုပ်ငန်းစဉ်မှာကျားမဒန်းတူညီမရဲ့စံနှုန်းသတ်မှတ်ချက်များဆိုင်ရာဆွေးနွေးပွဲအတွင်းကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်
။အမေကျွန်တော်တို့ video ကိုပြဆုံနိုင်ခဲ့ပြီလို့အများကြီးကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ပါ။
ကျွန်တော်ပထမဆုံးမေးချင်တာကလက်ရှိမြန်မာနိုင်ငံရဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေဖြစ်စဉ်မှာဒီကနေ့ကျွန်တော်တို့စကားပြောနေတဲ့အချိန်မှာမျိုးသမီးတွေရဲ့ပေါင်းခံခံတာကပိုတက်လာတယ်လို့ပြောလို့ရပါလား
။အာငင်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေရဲ့ပေါင်းမှုခံခံတာကမတိုးတက်သေးပါဘူး။ရာခိုင်နှုန်းအားဖြင့်လည်းတော်တော်လေးကိုနှိမ်မာနေသေးပါတယ်။
ရာခိုင်နှုန်းအနေနဲ့ဆိုဘယ်လောက်ပဲရှိ
။အဲရာခိုင်နှုန်းအနေနဲ့ဆိုဒီငင်းချမ်းရေးဖြစ်စဉ်မှာဆိုရင်10ရာခိုင်နှုန်းပဲအမျိုးသမီးတွေပေါင်းဝင်မှုတွေကရှိပါလိမ့်မယ်။
တော်တော်နေတာပေါ့။
တော်တော်နေပါသေးတယ်။
အဲ့ဒီလောက်ရာခိုင်နှုန်းနည်းနည်းပဲအမျိုးသမီးတွေပေါင်းဝင်ကြသေးတာပေါ့။အဓိကအတားအဆီးအခက်အခဲအခြေအနေကဘာကြောင့်ပါလဲ
။အဓိကအတားအဆီးအခက်အခဲကတော့အမျိုးသမီးတွေငင်းချမ်းရေးဖြစ်စဉ်မှာပါဝင်မှုအတွက်အရေးမကြီးဘူးလို့အဲထင်နေတာကလည်းပေါ့နော်ဒါအဓိကအသားစီးတွေဖြစ်တယ်ပေါ့နော်နောက်တစ်ခုကတော့ကြားမဒန်းတူညီညာရေးလို့ပြောတဲ့နေရာမှာအမျိုးသမီးတွေကိုပဲမြင်တာတွေများတယ်ပေါ့နော်ကြားမဒန်းတူညီညာလေးလို့ပြောတဲ့နေရာမှာအမျိုးသမီးတစ်ခုလည်းမဟုတ်ဘူးပေါ့နော်အမျိုးသားပါပါတယ်ပေါ့နော်အမျိုးသမီးနဲ့အမျိုးသားဒန်းတူညီညာရေးကိုကျွန်တော်တို့ကဆိုလိုတာဖြစ်တယ်ပေါ့နော်နောက်တစ်ခုကဒီဘယ်လိုအခက်ခဲတွေလဲဆိုအမျိုးသမီးကကြတော့နိုင်ငံလူဦးရေရဲ့ထောက်ဝဲကြွားအမျိုးသမီးဖြစ်တယ်ဆိုတော့ဒီအမျိုးသမီးတွေကမပါဝင်ခြင်းအပြင်ဒီနိုင်ငံလူဦးရေထောက်ဝဲကြွားလည်းကိုစားမပြုနိုင်ဘူးပေါ့နော်ဒါလည်းအဟန့်သားတွေဖြစ်တယ်ပေါ့
ဟုတ်ကဲ့ခင်ဗျာဆိုတော့အမျိုးလိုကဒီငင်းငင်းဖြစ်စဉ်ငင်းငင်းလုပ်ငန်းစဉ်မှာအမျိုးသမီးတွေပူပြီးပါဝင်ခွင့်ရဖို့တောင်းဆိုနေကြတယ်တန်တူညီညာဖို့ဆုံးဖြတ်ချက်ချနိုင်တဲ့နေရာမှာပူပြီးပါဝင်ခွင့်ရဖို့တောင်းဆိုနေကြတယ်ဆိုတော့အမျိုးသမီးတွေပူပြီးပါဝင်ခွင့်ရလာခြင်းပေါ့ငင်းငင်းဖြစ်စဉ်ဘယ်လိုပုံမျိုးတို့တက်ကောင်းမစင်လဲဘယ်ချက်တွေအားတာချက်ဖြစ်စင်လဲ
အမျိုးသမီးတွေကငင်းချမ်းရေးဖြစ်စင်မှာပါဝင်ခြင်းအားဖြစ်ပေါ့နော်ဒီမတူကွဲပြားတဲ့စဉ်းစားနိုင်မှုတွေဖြစ်လာမယ်နောက်ကကြောင့်အမျိုးသမီးတွေငင်းချမ်းရေးဖြစ်စင်မှာပါဝင်ခြင်းအားဖြစ်ပုံမူပြည့်ပြည့်စုံတဲ့မူဝါဒတွေလည်းချမှတ်လာနိုင်မယ်နောက်ကနိုင်ငံရဲ့လူဦးရေရဲ့ထောက်ဝက်ကျော်ကိုကိုစားပြုမှုကလည်းပုံပြီးတော့တိုးတက်လာမယ်ပေါ့နော်ကိုစားပြုနိုင်လာနိုင်မယ်ပေါ့နော်အဲ့ဒါတွေကအားတာချက်တွေဖြစ်လာမှာပါ
ကျေးဇူးအများကြီးတင်ပါတယ်
ကျေးဇူးတင်ပါတယ်ရှင
်ခရဆင်များရှင်နာမည်တင်းငွေနေဟာဆိုရင်အမျိုးသမီးတွေအပေါ်အကျံဖတ်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်အိမ်တွင်အကျံဖတ်မှုနိုင်ငံဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်ွယ်ပေးဖို့အရေးကြီးတာကိုဘလောက်ကြီးနားလည်လက်ခံထားကြပါသလဲအမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်ရေးကြီးတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါရယ်ရှင
်။စနေညတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးတော့မလေးရှားနိုင်ငံမှာဖမ်းဆီးခံတရားမဝင်မြန်မာအလုသမားတွေလောက်ခလာစာမရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်။ပြီးခဲ့တဲ့ရက်တွေတုန်းကမလေးရှားနိုင်ငံဆက်လန်ကောပြည်နယ်ထဲမှာဖမ်းဆီးခံထားရတဲ့တရားမဝင်မြန်မာအလုသမား300နီးပါးဟာသူတို့ရဲ့လုပ်အားကတလခွဲစာလောက်ကိုမရရှိဘူးလို့ဆိုပါတယ်။မလေးရှားတရားရုံးကတော့သူတို့ကိုတရားမဝင်ခိုးဝင်နေထိုင်အလုလုကင်မှုနဲ့ထောင်ဒဏ်3လချမှတ်လိုက်ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံထဲကိုခိုးဝင်ပြီးအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေဟာပြီးခဲ့တဲ့တပတ်ခန့်ကဖမ်းဆီးခံရပြီးတဲ့နောက်မလေးရှားတရားရုံးကနေထောင်ဒဏ်3လစီအပြစ်ပေးတာခံခဲ့ရတာပါအများစုကတော့မလေးရှားနိုင်ငံတလန်ကောပီနဲ့ပနဆိုနစ် TV ဆက်ရုံမှာအလုပ်လုပ်ကင်နေကြတာဖြစ်ပြီးဖမ်းဆီးခံရပြီးတဲ့နောက်ပိုင်းမှာတော့သူတို့လုံအားကားတွေမရရှိတော့ဘူးလို့ဆိုပါတယ်လေးရှားနိုင်ငံမြန်မာတိုင်ရုံးကိုကိုစားပြုပြီးထိတ်တဲစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်မောင်ကအခုလိုပြောပြပါတယ်
အားလုံးကိုချုံလိုက်လို့ရှိရင်အားလုံးက3လဒါပေမဲ့ရှော့ရဲနဲ့ပြန်တွက်လို့ရှိရင်တော့ဟိုအပဲကြတယ်မှာရှော့ရဲနဲ့ပြန်တွက်လိုက်လို့ရှိရင်ဟို2လပဲကြမယ်အလုပ်သမားတွေကတော့အဖမ်းသာခံလို့ရတယ်သူတို့လုံအားကားတွေတရားမှပြန်မရကြဘူးသူတို့ပြောကြရတော့45ရက်စာပေါ့တလာခွဲပေါ့မရကြဘူးဆိုတာဂျာမဂျာကန်တစ်ဆင့်ဟိုဟာရှိတယ်လေသူတို့ agency တွေရှိတယ်တကယ်ကမရှင်းပြလို့တို့မရှင်းပြနိုင်ပါဘူးဆိုပြီးတော့တို့ပြောသူတို့ခေါ်တော့တို့ကတော့တို့ supervisor supervisor ခေါ်တာပေါ့အမှန်မှန်တော့အလုပ်သမားတွေကိုခေါင်းဖို့ပြန်နေတဲ့ကြားကန်တယောက်ပါပဲအလုပ်သမားတယောက်ကိုတွင်းလို့ရှိရင်အလုပ်သမားရဲ့လာစာကိုတို့ကဂျားတွေကနေပြောခေါင်းဖို့ဖြတ်ပြီးတော့ဆိုတာတတိယ50အလုပ်သမားကိုပေးတယ်ဆိုလို့ရှိရင်သူက40ပဲချပြီးတယ်အဲ့30ကိုသူကဂျားဖြတ်ယူတယ
်ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံဘက်ကဘလို့အကူအညီတွေများပေးနိုင်တယ်လဲဆိုတာကိုမေးကြည့်တဲ့အခါမှာတော့တရားဝင်လာရောက်တဲ့သူတွေမဟုတ်တာကြောင့်အလုပ်သမားတန်အရာရှိတွေအနေနဲ့ဥပဒေကြောင်းအရအကူအညီပေးဖို့အခက်အခဲရှိတယ်ဆိုပြီးကိုတီးယားမမောင်ကဆက်ပြောပြပါတယ
်ဒါကသူကတရားဝင်လာတဲ့အလုပ်သမားတွေမဟုတ်တဲ့အခါကျတော့ကျွန်တော်မြန်မာနိုင်ငံ agency တွေနဲ့ချိတ်ဆက်ပြီးဖြည့်ရှင်းဖို့ကအဲ့လိုမျိုးမရဘူးလေအစီအပြေဒီလိုပဲသူတို့ရှိမှာဟိုလုံခွင့်လုံးကြတယ်ဗောနော်ဆိုလိုတာကမြန်မာပြည်ကနေပြီးတော့အလေဗီဇာနဲ့လာတဲ့အာမျိုးတွေမလေးရှားမှာနေပြီးတော့ over stay ဖြစ်သွားပြီးတော့အိတ်ဆက်ရုံမှာဝင်လုံလုံးတဲ့လူတွေအဲ့လိုမျိုးလူမျိုးကြတော့ဟိုလေဘာယာရှိရဥပဒေလမ်းကြောင်းရလိုက်လို့မရဘူးလीဘာလို့လဲဆိုတော့သူတို့ကတရားမဝင်လို့တော့မှဖမ်းခံရတာဟုတ်အဲ့တော့ကျွန်တော်ကဘယ်ဥပဒေနဲ့ဘလို့ရှိနေနဲ့ဘလို့လိုက်ပြီးတော့ဖြေရှင်းမလို့
မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စီရင်ရာမလေးရှားမှာတရားဝင်အလို့လောက်ကင်နေကြသူအလို့သမားပေါင်း2,000ကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာလူသမား9,000ထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလို့လောက်ကင်နေကြတဲ့သူတွေသိနေချီရှိပါတယ်ရှင်
မအိမ်မှာသတင်းပေးပို့ထားတာပါအခုတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ဆော်ဒီသတင်းစာဆရာဂျမဲလ်ခါရှူဂျီဟာအောက်တိုဘာ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ဆော်ဒီကောင်စစ်ဝင်ရုံးမှာရရက်ဆက်ဆက်အသက်ခံခဲ့ရပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုတို့ကတော့အမေရိကန်ပြည်ထောင်စုအနေနဲ့ဆော်ဒီအာရေဗျနိုင်ငံနဲ့မဟာမိတ်အဖြစ်အခိုင်အမာဆက်ဆံရေးကိုဆက်လက်ထိန်းထားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ဒီလူသားမှုကိုဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့ညွှန်ကြားခဲ့တဲ့အကြောင်း CIA American ဗဟိုထောက်လှမ်းရေးအေဂျင်စီကစုံစမ်းဖော်ထုတ်ပြီးတဲ့နောက်မှာအခုလိုထုတ်ပြန်လိုက်တာပါ VOA ရဲ့နိုင်ငံခြားရေးသတင်းတောက်စင်ဒီစိန်ကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါရှင
်ကောင်းပါပြီရှင်ဂျမားကာရှိုဂျီဟာအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရှိသူဖြစ်ပြီးတော့ဝါရှင်တန်ပို့သတင်းစာကြီးရဲ့ပင်နိုင်ဆောင်မရှင်လည်းဖြစ်ပါတယ်မစ္စတာကာရှိုဂျီဟာတူရကီနိုင်ငံမှာရှိတဲ့ဆော်ဒီကောင်စစ်ဝင်ရုံးမှာရက်ဆက်စွာအသက်ခံခဲ့ရပြီးအလောင်းကိုဖျက်ဆီးဖျောက်ဖျက်ခဲ့တာသတင်းခုနှစ်ပတ်ရှိသွားပေမဲ့လို့ကမ္ဘာကအာရုံစိုက်နေကြဆဲဖြစ်ပါတယ်ဒီလူသက်မှုနဲ့ပတ်သက်လို့ဘယ်သူလက်ချက်လဲအမေရိကန်နဲ့ဆော်ဒီရဲ့ဆက်ဆံရေးကိုဘယ်လိုတက်ရောက်မှုရှိမလဲဆိုတာကိုသမ္မတထရမ့်အစိုးရကမနေ့ကအင်္ဂါနေ့ကကောက်ချက်ချလိုက်ပါပြီဆော်ဒီအင်ရှေ့မင်းသားမိုဟာမက်ဘင်ဆယ်လမန်အနေနဲ့ဂျမားခါရှိုဂျီကိုတတ်ပြီးအလောင်းဖျောက်ဖျက်မှုနဲ့ပတ်သက်လို့သိရှိထားပြီးဖြစ်နိုင်တယ်ဆိုတာသမ္မတထရမ့်ကအတိအမှတ်ပြုပြောဆိုပေးမယ်သူအနေနဲ့ဆော်ဒီအာရေဗျနိုင်ငံနဲ့အတူအခိုင်အမာရပ်တည်သွားမယ်လို့ရှင်းရှင်းလင်းလင်းပြောဆိုလိုက်ပါတယ
် It's a very simple equation for me I'm about make America great
အဲ့တော့ကျွန်တော်တို့တော့သိယူစင်းတဲ့ညီမချင်းတစ်ခုပါပဲကျွန်တော်ကတော့အမေရိကန်ကိုဒီတက်မကကြီးမြတ်အောင်လုပ်ဖို့နဲ့အမေရိကန်ကိုသာပထမဦးစားပေးဖို့ပါပဲ
အမေရိကန်ကနေဆော်ဒီကိုလက်နဲ့ရောက်နေရတာတွေနဲ့ဆော်ဒီရဲ့ရေနံထုတ်လုပ်မှုကိုအကြောင်းပြပြီးသမ္မတထရမ့်ကဆော်ဒီကိုမစင်မချင်းအရေးယူခြင်းအပြင်ကမ္ဘာစီးပွားရေးပျက်စီးနိုင်ပြီးအမေရိကန်တွေရဲ့အလုပ်ကိုင်တွေလည်းထိခိုက်ညံ့နာနိုင်တယ်လို့ပြောဆိုလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ဒီသတင်းတောက်တတ်မှုမှာဆော်ဒီဘရင်နိုင်ငံတော်နဲ့ဆော်ဒီအင်ရှေ့မင်းသားတို့ရဲ့ခန့်ကဏ္ဍခြားနားချက်ကိုသူဘလို့သဘောထားတယ်ဆိုတဲ့အမေးကိုအပြေတည်းရိုက်မပြောပဲသမ္မတထရမ့်လိုပဲတန်ယောင်လိုက်ပြောဆိုလိုက်ပါတယ
်။ So it's a mean nasty world out there.
ဟဲ့ဒီသမားကျင်နာတရားခေါင်းပါတာတွေရက်စက်တာတွေရှိနေတာပါ။အထူးသဖြင့်အရှေ့လေပိုင်းဒေသမှာပါ။အဲ့ဒီသမားအရေးကြီးတဲ့အမေရိကန်ရဲ့အကျိုးစီးပွားရှိနေပြီးအမေရိကန်တွေလုံခြုံမှုရှိဖို့လည်းလိုပါတယ်။
MBS လို့တိုးောက်ရည်ညွှန်းကြတယ် Sorry, Inshi Minaga, Kashojigo Tapo, two Drinziga, Ludichogo, Sikangere, Surane Patalu, CIA, American Hotel Line Agency, Portoke, Pide Nama, the Marane, Winji, Pompey Uroye, the Borari, Trouble, Arapipare, the Maratram, Suyaye, Dilo Yadi Jene Patabiro, Wilson Sendaye, Nenganyaye Muara, Gekapogu, Aaron David Milagaro, Agulu, Pientanza, Weban like Bare.
I mean, in a single statement, the President of the United States has undermined the U.S. intelligence community.
အမရရဲ့ပြောတစ်ချက်တည်းကိုပဲဆိုလိုတာပါအမေရိကန်သမ္မတကအမေရိကန်ထောက်လိုင်းအတိုင်းဝိုင်းရဲ့အခမ်းကဏ္ဍကိုတင်ငင်အောင်လုပ်လိုက်တယ်လို့တဖက်မှာလည်းလူတပ်ဖို့စေကိုင်းတဲ့အစိုးရတရရဲ့လုပ်ရက်ကိုမြင့်တင်ပေးတဲ့သဘောပါပဲဗာဂျီးနီးယားပြည်နယ်မြောက်ပိုင်းမှာနေထိုင်ခဲ့တဲ့လူကောင်းတယောက်ဝါရှင်တန်ပို့စ်သတင်းစာကြီးရဲ့သတင်းတောက်လည်းဖြစ်ကျွန်တော်တို့ဝက်ဘ်ဆိုက်စံတ
50နန်းဆံမယ်ဆိုတဲ့အချက်ကိုငှဲ့ပြီးတော့ဒီလူသတ်မှုမှာမှန်မှန်သိရတဲ့အမေရိကန်တွေရဲ့တံပိုးနဲ့အကျိုးစီးပွားတွေကိုဆန့်ကျင်ပြီးစော်ဒီကိုထောက်ခံလိုက်တာဟာတကယ်ကိုမှားရွေးနဲ့လုပ်ရပဲလို့မစ္စတာမစ်လာကဝေဖန်လိုက်ပါတယ်ဒီလိုဝေဖန်တဲ့တွင်လူမှုကွန်ရက်တွေမှာပြန့်နှံ့နေပြီးဒီမိုကရက်အထက်လွှတ်တော်အမတ်တင်ကိန်းကလည်း Twitter ကနေတုံ့ပြန်လိုက်ပါတယ်။ပါတီကြီးမြက်စလုံးရဲ့လွှတ်တော်အမတ်တော်တော်များများကလည်းလွှတ်တော်နားရည်အပြီးပြန်လည်စတင်တဲ့အခါမှာစော်ဒီကိုတင်းကျပ်တဲ့အရေးယူတာတွေလုပ်မယ်လို့ကတိပေးနေကြပါတယ်ရှင်
။ဒေါက်ခင်စဝင်းပြောပြပေးခဲ့တာပါ။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7 ဂျူရူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြမလူလူနဲ့ကျမ်းမာရေးဥကြောဇန်သာရဲ့မြမအရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။ PP ဆိုင်ရဲ့တပ်ဖွဲ့ Interpol ရဲ့အုတ်ထသည့်ဖြစ်တောင်ကိုရီးယားနိုင်ငံသားကင်ဂျုံယန်ကိုအထူးရင်းကြီးလာကမှဒီနေ့ပဲရွေးချယ်လိုက်ပါတယ်။ယာယီအုတ်ထတာဝန်ယူထားတဲ့ကင်မှာအုတ်ထသည့်ဖြစ်ကျန်နေသေးတဲ့နှစ်နှစ်တာဝန်ယူရမှာဖြစ်တဲ့အကြောင်းလဲ Interpol ကပြောပါတယ်။သူမတိုင်ခင် Interpol ကြီးကဲဖြစ်တာဝန်ယူခဲ့တဲ့တရုတ်နိုင်ငံသားမန်ဟောဝေကတော့ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာတရုတ်နိုင်ငံကိုအလဲပတ်ပြန်ရင်ရုတ်တရက်ပြောင်းဆုံးသွားပြီးနောက်ပိုင်းမှာတော့လက်စားမှုဆွဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းထားကြောင်းလဲသတင်းတွေထွက်ပေါ်ခဲ့တာပါ။အုတ်ထသည့်ဖြစ်လာတဲ့ကင်ကတော့မဲခွဲမဆုံးဖြတ်ခင်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကလည်းအခိုင်အမာထောက်ခံမှုပေးခဲ့ပါတယ်။American ခြေဆိုင် sorry တင်းစားဆရာအသက်ခံရတဲ့လူရဲ့ကြောင့် sorry နိုင်ငံကိုကြောက်ခတ်လိုက်မယ်ဆိုရင်စိုးရတဲ့အမှားတစ်ခုဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။အမျိုးသားလူညုံရင်းနဲ့အကျိုးစီးပွားတွေကလူခွေရေးပေါ်စိုးရိမ်မှုတွေနဲ့ပုံမကြီးမားတဲ့အကြောင်းလဲကျေးဇူးတော်နဲ့အားလိုက်ရဲ့အတွက်မထွက်ခွာခင်မှာပဲသမ္မတကအင်ပြီတော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ sorry နဲ့အတူဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကကြေညာခဲ့ပါတယ်။American ပြည်သူ California ပြည်နယ်မြောက်ပိုင်းကတော်မီလောင်ချွဲမှုမှာတေဆုံးသူ81ယောက်ထက်မနည်းရှိခဲ့ပြီးအခုချိန်မှာတော့တာဝန်ရှိသူတွေနဲ့ဒေသခံတွေကသူတို့ရဲ့မိသားစုဝင်တွေမိတ်ဆွေတွေကိုရှာဖွေနေကြပါတယ်။လူပေါင်း900နီးပါးပျောက်ဆုံးနေဆဲဖြစ်တဲ့အကြောင်းလဲအာဏာပိုင်တွေပြောဆိုထားကြတာပါ။အမေရိကန်ပြည်ထောင်စုကလည်းနေရရင်ကိုပြန်ဖို့အတွက်6လကြာဖမ်းဆီးထိန်းသိမ်းထားတဲ့ယူရိုနိုင်ငံသား100လောက်ကိုအမေရိကန်ဆွေရကပြန်လွှတ်ပေးဖို့ဖက်ဒရယ်တရားသူကြီးတူကအမိန့်ချလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မမှန်မကန်တင်ပြမှုအစိုးရရဲ့မစင်မချင်းဆောင်ရွက်တဲ့လုပ်ရည်ဖြစ်နေလေဒီပြည်ထောင်စုတရားသူကြီးမတ်ဂိုးစမစ်ကတုံ့နှုံပြောဆိုပြီးအစိုးရကိုလည်းပြစ်တင်ဝေဖန်လိုက်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့အဇူဘဲအယ်ထရက်ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညနေပိုင်း VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုကနေထုတ်လွှင့်ပေးခဲ့တာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ည9နာရီအစီအစဉ်မှာပြန်ဆုံတွေ့ကြရပါအောင်ပါရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. From